မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မကဂျူလိုင်မျိုးပါဒီတစ်ပတ်မှာပထမဆုံးဘကိုးထောင်ကအကျဉ်းသားတဦးရဲ့မိသားစုဝင်က RFA ကိုပြောပြလာတဲ့အကြောင်းကိုတင်ပြပါမယ်ဘကိုးအချုပ်ထောင်မှာတပွင့်နဲ့အချုပ်ထောင်အရာရှိတဦးကအကျဉ်းသားတွေကိုဤအမျိုးမျိုးနဲ့ငွေတောင်းနေပါတယ်ဆိုပြီးတော့ပြောပြလာတာပါဒီအချုပ်ခန်းကိုခတ်ဖို့တော့ကလောက်တွေကအစအကျဉ်းသားတွေကကိုယ်ပဆန်နဲ့ကိုဝယ်နေရပါတယ်တဲ့နောက်ပြီးတော့လဲဒီခြေရောက်ကိုခတ်တဲ့ခြေချင်းဝယ်ဖို့အတွက်ဆိုပြီးတော့လဲပတ်စံကောက်ပါတယ်တဲ့ဖုံးပြက်လို့ဖုံးဝယ်မလို့ဆိုပြီးတော့အကျဉ်းသားအချုပ်သားတွေစီကနေပြီးပတ်စံကောက်တာတွေလည်းရှိနေပါတယ်ရှိသမျှအကျဉ်းသားအချုပ်သားတွေစီကနေပတ်စံတွေကိုနီးအမျိုးမျိုးနဲ့တောင်းနေတာပါတဲ့နိုင်ငံရေးအကျဉ်းသားတွေကိုဆိုရင်လဲဖိနှိပ်ထုတ်ချေတာတွေအရန်လုံနေပြီးစူပူရာတွေလုပ်ရင်ဝင်ပစ်မယ်ဆိုပြီးတော့လဲချင်းချောက်ပါတယ်တဲ့အပြစ်မရှိအပြစ်ရှာပြီးတော့လဲတစ်မျိုးပြီးတစ်မျိုးဒုက္ခပေးနေပါတယ်အစာအသောက်ဆင်းရဲအောင်လဲလုပ်နေပြီးတော့စိတ်ဒုက္ခတွေလည်းပေးနေပါဗျ။ဒီအကျဉ်းထောင်အရာရှိဒီလိုတွေလုပ်နေတာကိုမီဒီယာကနေပြောပြပေးဖို့အကူအညီတောင်းတာပါဆိုပြီးတော့ RFA ကိုပြောပြလာတာပါရှင်။အခုဆက်ပြီးတင်ပြချင်တာကတော့ရေစကြိုမြို့နယ်က RFA ပရိသတ်တဦးရဲ့ပေးစာပါ။ RFA ပေးစာပြန်စာခင်ဗျာ။ရေစကြိုမြို့နယ်တဲကစင်ချောင်းကျေးရွာအကြောင်းကိုပြောပြချင်လို့ပါ။စင်ချောင်းကျေးရွာမှာပြူစောတိ120လောက်ကတင်တန်းစင်ထားပြီးတော့သူတို့ကိုလက်နက်တွေနဲ့တပ်ဆင်ပေးထားပါဗျ။စစ်ကောင်စီတပ်ကစစ်သားအစ်စ်က6ယောက်လောက်နဲ့ဒီပြူစောတိတွေကစင်ချောင်းရွာကိုအခြေပြုပြီးတော့ဘေးရွာတွေကိုစစ်ကြောင်းထိုးမှွေနောက်ပြီးတော့မီးရှို့လူသက်ပစ္စည်းခိုးလူရဲတပြားတိုက်လမ်းတွေမှာလည်းဂိတ်ထိုးပြီးတော့လက်နက်အားကိုနဲ့ငွေအဓမ္မတောင်းတာတွေအထိလုပ်နေတာပါတဲ့။အခုဆိုရင်ဒီစင်ချောင်းမှာရှိတဲ့စစ်သားအစ်စ်တွေကပြူစောတိတွေကိုထိမနိုင်မထိရတဲ့အထိဖြစ်နေပါပြီ။အဲ့တော့ပြူစောတိတွေကလူသက်လိုင်စင်ရနေတဲ့သူတွေလိုဖြစ်နေပြီးတော့လူမိုက်ခိုင်းဆန်ဆန်ခိုးဆိုးလူရက်တက်ဖြတ်နေကြပါတယ်တဲ့။ဒီလိုတွေကြောင့်စင်ချောင်းရွာနဲ့အနီးအနားရွာတွေကဒေသခံပြည်သူတွေအတွက်တော့အများအားဖြင့်ရင်တထိတ်ထိတ်နဲ့တောကရောက်နေကြရပါတယ်။အဲ့လိုတောကရောက်နေတာတွေကိုကဘာကအထိသိစေချင်လို့ RFA ကိုပို့ရတာပါ။ကျွန်တော်မိသားစုလုံခြုံရေးအတွက်ကျွန်တော်ရဲ့ Facebook အကောင့်နဲ့ကျွန်တော်ရဲ့အချက်အလက်တွေကိုမဖော်ပြဘဲတင်ပြပေးဖို့တောင်းဆိုပါရစေ။ပြည်သူဘက်ကအမြဲယက်တီပေးတဲ့ RFA အဖွဲ့သားများကျန်းမာချမ်းသာဘေးကင်းကြပါစေဆိုပြီးတော့ပေးပို့လာတာပါ။ပေးပို့ထားတဲ့စာကရေပြင်မဲ့လို့ RFA အနေနဲ့အချိန်ကိုငှဲ့ကွက်ရတဲ့အတွက်အကျဉ်းချုပ်ပဲဖော်ပြလိုက်ရပါတယ်ရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Barnes ရဲ့ Facebook Messenger ကနေဖြစ်ဖြစ်rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါတယ်ခင်ဗျာ
အခုတခါ RFA ပေးစာပြန်စာအစီအစဉ်ကိုတင်ပြခြင်းလို့ပါကျမရဲ့အကောင့်ကိုတော့လုံခြုံရေးအရမဖော်ပြစေခြင်းပါဘူးဆိုပြီးတော့ပေးပို့လာတဲ့စာကတော့ရန်ကုန်ကဖြစ်ပါတယ်သူကတော့လက်တလော passport ရှောက်ရင်းနဲ့ကြုံနေရတာတွေကိုအခုလိုပဲရင်ဖွင့်လာတာပါကျမတို့ passport ရှောက်မယ်ဆိုရင်အရင်ဆုံးရက်ချင်းတင်ဖို့ကိုဒီရုံးဖွင့်ရက်တနင်္လာကနေတောက်ကြအတွင်းမနက်9နာရီမှာဖွင့်ပေးပါတယ်တဲ့ဒါပေမဲ့ကျမတို့တင်မယ်ဆိုပြီးပြင်နှုံးမဲရှိနေသေးတယ်ဒီ10မိနစ်15မိနစ်လောက်တောင်မကြာသေးဘူးလူပြည့်သွားပါပြီအခုဆိုရင်ရက်ချင်းယူတဲ့သူတွေကအောက်တိုဘာလကုန်အထိပြည့်နေတာပါတဲ့ဒါပေမဲ့လည်းအပြင်မှာကရက်ချင်းတစ်ခုအတွက်လူတစ်ယောက်ကိုပေါက်ဈေး8000ဆိုပြီးတော့ဩဂုတ်လအတွက်ရက်ချင်းရအောင်တရားမဝင်လှုပ်ပေးနေကြပါတယ်တဲ့ကျမတို့လိုအဆက်အသွယ်လည်းမရှိငွေ8000လဲမပေးနိုင်သူတွေအမှန်တကယ်ခက်ခဲနေရပါတယ်။ဒါကြောင့် RFA ကနေတဆင့်အထက်ကတာဝန်ရှိသူတွေသိအောင်ပြောပြပေးပါလို့အခုအညီတောင်းလိုက်ရပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။အနေနဲ့ရရက်က RFA ပြည်သက်တွေအနေနဲ့ပြောပြခြင်းတဲ့ရင်ဖွင့်ခြင်းတဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာကန်တာကိုလိမ့်မှုပြီးတော့ RFA ရဲ့ Facebook Messenger ကနေပြီးတော့ပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 2392235418 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးဖို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်